Facebook လူမှုကွန်ရက်ဆောင်ရွက်နာမှာတက်ကိုအကြီးညိုပြအောင်ရေးသားတဲ့ဆိုတဲ့ဆွဲချက်နဲ့စစ်တပ်ကတရားစွဲဆိုခံထားတဲ့ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုရန်ကုန်တိုင်းအင်းစိန်မြို့နယ်တရားရုံးကအလုံးနဲ့ထောင်ဒဏ်တစ်နှစ်အမိန့်ချမှတ်လိုက်ပါတယ်။အခုလိုမင်းထင်ကိုကိုကြီးကိုထောင်ချလိုက်တာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်နေမှုအပေါ်မေးခွန်းထုတ်စရာဖြစ်လာနေပြီးနိုင်ငံသားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိန်ချောက်မှုဖြစ်နေနိုင်ငံကလူ့ခွင့်အဖွဲ့ Human Rights Watch ကဝေဖန်ထောက်ပြသလိုမင်းထင်ကိုကိုကြီးကိုအမြန်ဆုံးလွတ်ပေးဖို့ကိုလည်းနိုင်ငံကလူငင်းချမ်းသာခွင့်အဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ်။အပြည့်အစုံကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
။ဒီမိုကရေစီရဲ့လွတ်ခွေရေးလှုပ်ရှားသူရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုသူ့ရဲ့ Facebook စာမျက်နှာမှာစစ်တပ်ဂုံတိုက်ခါကြအောင်ရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်တင်နေရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလှုပ်ပြီးတော့မတ်လတုန်းက66ကကြီးနဲ့အရင်တရားဆွဆူခဲ့တာဖြစ်ပါတယ်။ဧပြီလမှာတော့ဒီလိုဝေဖန်ရေးသားမှုတွေဟာတက်မတော်ကိုအကြီးညိုပြတ်အောင်ရေးတယ်ဆိုပြီးနိုင်ငံတော်အကြီးညိုပြတ်စီမှုပုံမှန်55ကကြီးနဲ့အင်းစိန်တရားရုံးမှာတက်ဖက်ကထပ်မံဥတိုက်လျှောက်ထားဆွဆူခဲ့တာပါ။အသေးကန်စာရောဂါခံစားနေရတဲ့မင်းထင်ကိုကိုကြီးကိုကျန်းမာရေးအာမခံပေးဖို့လျှောက်ထားခဲ့ပေမဲ့ပယ်ချခဲ့ပြီးတော့အင်းစိန်ထောင်တွင်းမှာချုပ်နှောင်ခံထားရပြီးတော့တရားရင်ဆိုင်နေရတာဖြစ်ပါတယ်။9လတာတရားရင်ဆိုင်ပြီးတဲ့နောက်ဒီကနေ့ဩဂုတ်လ29ရက်နေ့မှာတော့မင်းထင်ကိုကိုကြီးကိုအင်းစိန်တရားရုံးကတရားသူကြီးကနေနိုင်ငံတော်ကြီးညိုပြတ်စီမှုပုံမှန်905ကကြီးအရာချုပ်ရက်ခံစားခွင့်နဲ့အလုံးနဲ့ထောင်ဒဏ်တစ်နှစ်တိတိချမှတ်လိုက်ပါတယ်။အင်းစိန်တရားခွင်ကနေထောင်ဒဏ်ချခံရပြီးပြန်ထွက်လာတဲ့မင်းထင်ကိုကိုကြီးကသူ့ပေါ်မှာထောင်ဒဏ်စီရင်လိုက်တဲ့အပေါ်အခုလိုပြောပါတယ
်။ဒါပေမဲ့မစိုးရိမ်ပါနဲ့ကျွန်တော်ပြန်ထွက်လာမှာပါ။ပြီးတော့ကျွန်တော်အလုပ်တွေကျွန်တော်ပြန်လုပ်မှာပါ။အာဇညွန်းတင်တန်းပေးဖို့လည်းရှိပါတယ်အဲ့ဒီဟာလေးစီစဉ်နေတာပါအဲ့ဒီအချိန်တွေမှာအထဲရောက်သွားတောက်သွားတာပါအဲ့ဒီဟာလေးလည်းကျွန်တော်ထွက်လာတဲ့အချိန်မှာလုံးမှာပါပြီးတော့အရေးကြီးတာဘာလဲဆိုတော့အခြေခံဥပဒေပြင်ဆင်ရေးအဲ့ဒီဟာကိုအားလုံးကျွန်တော်တို့ခေါင်းဆောင်ကျွန်တော်တို့ခေါင်းဆောင်တွေနဲ့အတူလက်ရှိမပြတ်အာစေရောပို့ရောတိုင်ပင်ရောအားလုံးညီညီညွတ်ညွတ်ဆက်လက်ပြီးခြိတဲကြပါလို့ပြောချင်ပါတယ်
အခုလိုမျိုးမင်းထင်ကိုကိုကြီးကိုထောင်ထဲတစ်နှစ်ချမှတ်လိုက်တဲ့အပေါ်မှာတော့သူ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားဥပဒေကျိုးဆောင်ရှေ့နေဦးရောဘတ်ဆန်းအောင်ကလည်းအမှုပေါ်မှာရပ်ပေါင်း30အတွင်းအယူခံဆက်တက်သွားဖို့စီစဉ်ထားသလိုတမရကနေတစင်လဲလူငယ်ချမ်းသာခွင့်ရရှိအောင်ဆောင်ရွက်သွားမယ်လို့ပြောပါရယ
်ရပ်ပေါင်း30အတွင်းမှာအယူခံတင်သွင်းဖို့ဆုံးဖြတ်ထားပြီးသားပါဒီနေ့အမိန့်ချမှတ်တဲ့နေရာမှာတရားသူကြီးကအလေးတယူပြုမယ်ဆိုရင်သူ့ကိုငါးငါးကကြီးရအရေးယူအဖြစ်ပေးလို့မရပါဘူးကျမရဲ့အခြေအနေရဲ့ရက်အရာကိုမင်းနဲ့ကိုကိုကြီးကတရားရုံးမှာအမှုဆိုင်ပြီးတော့ထောင်ထဲရောက်တဲ့ခါကျတခါသေမင်းနဲ့ရင်ဆိုင်ရအောင်မယ့်အနေထားမလို့နိုင်ငံတော်သမ္မတကြီးအနေနဲ့တော့အမြန်ဆုံးလူငင်းတတ်တာကိုပြုပြီးပြီးတော့အသက်တချောင်းကိုကယ်ပေးပါလေလုပ်ပေးပါလို့ပဲကျွန်တော်တို့ကမိတ္တရက်ခံပါဒီကြောင်းပြပြလိုပါတယ
်စစ်တပ်ကတရားဆွဲဆိုခံထားရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးရဲ့ယုံကြည်မှာကိုယ်တိုင်တွားရောက်လေ့လာခဲ့သူလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ကမောင်းဆောင်ခါကလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်မှုတွေဟာမေးခွန်းထုတ်စရာဖြစ်လာနေပြီးနိုင်ငံသားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိန်ချောင်းမှုဖြစ်ရှုမြင်ပါတယ်
ဟိုတက်မတော်နဲ့အစိုးရပေါ်မှာဒီလိုဒီဘန်ပြောဆိုတာကြီးကိုဟိုဒီလိုတရားဆွဲဆိုရေးတရားရည်တရားမရှိတဲ့တော့ဘူးနောက်တစ်ခါကျတော့ဒီလိုတရားဆွဲဆိုမှုဟာလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုဖိနှိပ်ကန့်တက်ရရောက်တဲ့အတွက်ကျွန်တော်တို့အနေနဲ့ပြင်းထန်ကန့်ကွက်ရှုံ့ဆော်ခဲ့ပြီးတာဖြစ်ပါတယ်အမှန်တကယ်တော့ဒီအမှုဟာလုံးဝဒီတရားရုံးကနေကိုပက်လက်ရမယ်ကိစ္စပါဆိုတော့ဒါဆွဲခြင်းနဲ့ဒီကတော့ဆွဲကြမှာပေါ့သူတို့တရားရှင်ကြီးစနစ်ကဒီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ရတာရှင်းရှင်းလင်းလင်းခိုင်ခိုင်မာမာလွတ်လပ်လပ်ရည်တည်ဖို့ကောင်းတယ်ပေါ့မှာဒါရှိမှဒီမန္တလေးမှာဆရာတော်ဦးတော်ပိတာတို့ဘာလို့နဲ့ပတ်သက်ရင်လည်းဒီလိုပဲဒီရေခွင်ရနေပြီးတော့ဒါတရားစွဲစီရင်မသိဆိုပြီးတော့ပဲပက်လက်ခဲ့တာဆိုအဲ့ဒါလိုပဲဒီကွန်မြူနတီကိုကြီးမှလည်းအဲ့လိုပဲဖြစ်တဲ့လေကျွန်တော်ယူဆရတယ်ပေါ့နော်ကျွန်တော်နားလေလိုက်တာကတော့တက်ဟာဒီ2020ရုပ်တော့ပြီးလာလေလေပြီးပြီးတော့နိုင်ငံအတွက်ဒီဆန္ဒချုပ်ထွေးမဲ့အခြေအနေကိုဖန်တီးဖို့ကြိုးစားလေလေကျွန်တော်တို့ကမြင်နေပေါ့
အခုလိုမျိုးမင်းထီကိုကိုကြီးကိုထောင်ချလိုက်မှုအပေါ်မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်နေမှုလုပ်ငန်းစဉ်နိုင်ငံသားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆန္ဒထုတ်ဖော်ခွင့်စတာတွေကိုချိန်ချောက်မှုအဖြစ်နိုင်ငံတကာလူ့ခွင့်အဖွဲ့ HRW Human Rights Watch ကလည်းဝေဖန်ထောက်ပြသလိုမင်းထီကိုကိုကြီးကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ကိုလည်းနိုင်ငံတကာလူငယ်ချမ်းသာကွေအဖွဲ့ Amnesty International ကလည်းတောင်းဆိုလိုက်ပါတယ်ရှင်
မဆုမွန်ပြောပြသွားတာဖြစ်ပါတယ်ဒါရိုက်တာမင်းထင်ကိုကိုကြီးရဲ့အမှုပေါ်မှာဒီလိုထောင်ချလိုက်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရော်ချင်းနိုင်ငံရေးမချက်ပေးခြင်းများဖြင့်ဖမ်းဆီးထောင်ချခံရခြင်းဖြစ်တဲ့ကြောင်းနဲ့မြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီအကူအပြောင်းကိုအားပေးထောက်ခံသူတွေအတွက်စိတ်သောကဖြစ်ရကြောင်းရသားဆိုးရလက်ထပ်ပြုပြင်ရေလူခွင့်ရေလှှရှားသူတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့လည်း ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်